ဇွန်လကုန်ပိုင်းမှာကျင်းပဖို့အစိုးရကယာလာတဲ့တတိယအကြိမ်မြောက်27ရာစုပင်လုံညီလာခံအတွက်အပြည့်ရက်အဖွဲ့တွေအပါအဝင်နိုင်ငံရေးပါတီအစုအဖွဲ့ကလည်းကြိုတင်ပြင်ဆင်မှုတွေဆက်လုပ်နေပါပြီ။ဒီကနေ့မှာတော့အပြည့်ရက်တိုင်းသားလက်နက်ကိုင်တွေတွေ့ဆုံကြပြီးညီလာခံမှာဆွေးနွေးသွားမဲ့နိုင်ငံရေးမှူးပေါင်းတွေနဲ့တက်ရောက်မဲ့ကိုယ်စားလှယ်တွေနဲ့ပြီးတော့တရားဝင်ရက်သတ်မှတ်နိုင်ရေးကိုဆွေးနွေးခဲ့ကြသလိုနိုင်ငံရေးပါတီတွေဘက်ကလည်းဒီပင်လုံညီလာခံမှာသတ်မှတ်ထားတဲ့မူပိုင်းဒီအတိုင်းဆွေးနွေးသွားနိုင်ဖို့သဘောတူညီမှုရအောင်ဆောင်ရွက်နေကြပါတယ်အသေးစိတ်ကိုတော့မတ်ဆွမွန်ကပြောပြမှာပ
ါပြီးခဲ့တဲ့2019မေလတုန်းကဒုတိယကြိမ်27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးခဲ့တဲ့ကတတိယကြိမ်ဆက်ပြီးတော့ကျင်းပနိုင်ရေးစူးစမ်းခဲ့ကြရာကနောက်ဆုံးအခြေအနေကတော့လာမယ့်ဇွန်လ30ရက်နေ့မှာကျင်းပဖို့အစိုးရဘက်ကယာထသတ်မှတ်ခဲ့ပါတယ်အပြည့်ရက်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစိုးရဘက်ကအဆိုပြုယာထတဲ့သတ်မှတ်ရက်မှာကျင်းပနိုင်ရေးအပါအဝင်ဆွေးနွေးကြမယ့်နိုင်ငံရေးခေါင်းစဉ်မူပေါင်းနဲ့တက်ရောက်မဲ့ကိုယ်စားလှယ်အရေးအတွက်စာရာတွေကိုတော့အကြိမ်နဲ့ဆွေးနွေးနေကြဆဲဖြစ်ပါတယ်ဒီကနေ့ရန်ကုန်မြို့မှာအပြည့်ရက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့တီးတန့်တွေ့ဆုံကြပြီးတော့လာမယ့်တတိယအကြိမ်ပြည်လုံးညီလာခံအရေးအဓိကဆွေးနွေးခဲ့ကြတယ်လို့ကိုတိုင်တက်ရောက်ခဲ့တဲ့အပြည့်ရက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့ CEO ရတာတို့ဒီ NCA လက်မှတ်ရေးထိုးတာလည်းအဖွဲ့တွေတက်တာပေါ့လေအဖွဲ့ရကိုယ်စားလှယ်တက်တဲ့ဒါဟိုပေါ့ UB DGC ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူတွဲကော်မတီပါပါတယ်ဒီတိုင်းတိုင်းလက်နက်ကိုင်အစုအဖွဲ့ရပုဂ္ဂိုလ်တွေဆွေးနွေးရပေါ့ကျွန်တော်30တက်ခဲ့ထားပြီးတော့ပြင်ဆင်မှုလုပ်တယ်တတိယပင်လုံးတော့ညှိနေတာပဲပြီးရင်တို့အခုဒီတစ်ခါတော့ခွဲမထွက်ရေးဆိုကောင်းစဉ်ဆွေးနွေးပဲနဲ့ဆွေးနွေးလို့လွယ်တဲ့ကောင်းစဉ်တွေပေါ့လေအဲ့ဒါဆွေးနွေးမှုရှိ
လာမယ့်ဇွန်လ17ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးစုဖွဲ့ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အဖွဲ့ရဲ့အထူးအစည်းအဝေးထိုင်းနိုင်ငံချင်းမိုင်မှာကျင်းပဖို့ရှိပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကတော့တတိယအကြိမ်ပြည်လုံးညီလာခံအရေးအခြေလဲဆွေးနွေးသွားကြမှာဖြစ်တယ်လို့ဥခုမြင့်ထွန်းကပြောပြပါတယ်
။လက်မှတ်ရေးထိုးတဲ့လူတွေကြီးပဲဖွဲ့ထားတာ၈ဖွဲ့ရနေပြီးတော့စပြီးဖွဲ့ထားတယ်။အခုနှစ်ဖွဲ့တိုးလာတော့ PPSD Plus 2အဲ့ဒါချင်းမိုင်မှာလုပ်လိုဝဲဖြစ်ဖြစ်ဒီတတိယပင်လုံးစီဝေးကိုကျင်းပနိုင်အောင်ပေါ့နော်သူ့ဘက်ကိုယ့်ဘက်မှာလိုလားချက်တွေကိုသူ့ဘက်ကိုယ့်ဘက်ကျင်းပနိုင်မှုတော့နှိမ့်နိုင်တာကကောင်းတဲ့ရလတ်ပေါ့နော်ကောင်းတဲ့ရလတ်နေတယ်ဒါဟာအဲ့ဆိုဒီတတိယပင်လုံးစီဝေးကမကျင်းပဖြစ်ပဲနဲ့သူ့ဘက်ကိုယ့်ဘက်ပေါ့နော်ဆွေးနွေးမှုတွေမပြီးပြတ်ပဲနဲ့ကြီးလို့လည်းမကောင်းဘူးအဲ့ဒါအဲ့လိုဖြစ်နေတာပေါ့ကျော်30ကိုတက်ကက်ထားပြီးတော့နှိမ့်နေကြတယ်ဒါတကယ်လို့ဟိုကဖြစ်ရင်လည်းပဲတစ်ဖက်နဲ့တစ်ဖက်ခက်ခဲကြက်ကြက်ရှိနေတယ်အခုဇူလိုင်ပထမပတ်တည်းလို့ရောက်ကောင်းရောက်သွားနိုင်တယ်အဲ့ဒီလောက်ကလွှဲရင်ဟိုမကျင်းပဖြစ်တာမျိုးထပ်ပြီးအချိန်ဆွဲတာမျိုးတော့မဖြစ်နိုင်တော့ဘူ
းပြင်းမရသေးတဲ့အဖွဲတွေပါဝင်နိုင်ချေရောအနေထားဘယ်လိုရှိပါလဲရှင
်ဒီအပြစ်မရသေးတဲ့အဖွဲနဲ့ပတ်သက်ရင်တော့ဒါကတော့အပြစ်မရသေးတဲ့အဖွဲတွေကိုအရင်ကြီးလာကနေပါလဲဖိတ်ခဲ့တာရှိတယ်အထူးဖိတ်ကြသူတို့အားလို့အဲ့လိုမျိုးပါအဲ့လိုလာကကိုယ်စားလှယ်အဆင့်တန်းတော့မဟုတ်ပဲနဲ့အဲ့ဒီအခြားနီးလာနေနဲ့ဖိတ်ကြဖို့ကတော့အကိုရဲဝါအစီအစဉ်လည်းရှိပါ
အခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတတိယအကြိမ်ပြည်လုံးညီလာခံအရေးဆွေးနွေးပြင်ဆင်နေကြချိန်မှာပဲနိုင်ငံရေးပါတီအစုအဖွဲ့တွေဘက်ကလည်းညှိနှိုင်းတိုင်ပင်ဆွေးနွေးနေကြပါတယ်အခုကျင်းပမယ့်တတိယအကြိမ်ညီလာခံမှာတော့ပြည်ထောင်စုကမခွဲထွက်ရည်မှုနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တွေကိုမဆွေးနွေးကြသေးဘဲနဲ့လူမှုရေးခန္ဓာစီးပွားရေးခန္ဓာမြေယာနဲ့သဘာဝပတ်ဝန်းကျင်အရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ဒီလိုမျိုးတတိယအကြိမ်ပြည်လုံးညီလာခံမှာသတ်မှတ်ထားတဲ့မူပေါင်းတွေအတိုင်းတင်ပြဆွေးနွေးနိုင်ဖို့နဲ့နိုင်ငံရေးပါတီအားလုံးရဲ့ဘုံသဘောတူညီချက်ရနိုင်မှုအတွက်တွေ့ဆုံဆွေးနွေးကြတယ်လို့နိုင်ငံရေးပါတီများကိုယ်စားလှယ်အစုအဖွဲ့ကိုစားပြုသူတူဦးဖြစ်တဲ့ဦးသူဝေကပြောပြပါဗျာ
ကျွန်တော်တို့နိုင်ငံရေးပါတီဒီအနေနဲ့ရတော့လေကျွန်တော်အဲ့ဒီဟိုဆွေးနွေးနေတာကြလို့ရှိရင်ကျွန်တော်သိရတဲ့အစီအစိုးတွေကိုတက်တာနဲ့ပြအောင်ဆွေးနွေးနေကြပါတယ်ဒီဒီရကမှဆွေးနွေးတဲ့ခေါင်းစဉ်အားလုံးတော့လေဟိုနိုင်ငံရေးစီးပွားရေးလူမှုရေးတပည့်မျိုးရအနေနဲ့တာဝန်ရှိတယ်အဲ့လိုက်ကြတယ်ကိုကျွန်တော်တို့သဘောထားလိမ့်ရှိပြီးတော့သူရဲ့တိတ်တာပေါ့လေအားလုံးရဲ့သဘောထားလေးကိုကြည့်အောင်ကျွန်တော်တို့နိုင်ငံရေးပါတီသူ့ရဲ့တွေကလည်းသဘောထားကြည့်ရတဲ့အချက်တွေကိုသိလာပြီးတော့ဒါကြည့်ရမှာပေါ့နော်
ညီလာခံမတိုင်ခင်မှာတော့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တက်မတော်သားအစုအဖွဲ့နိုင်ငံရေးပါတီများအစုအဖွဲ့အပါအဝင်လုပ်ငန်းကော်မတီတွေနဲ့ UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့တွေ့ဆုံဆွေးနွေးကြရမှာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတော့အရက်သားအစိုးရလက်ထက်မှာ2016ဩဂုတ်လတုန်းကပထမအဦးဆုံးအကြိမ်စတင်ကျင်းပခဲ့ပြီးတော့ဒုတိယအကြိမ်ပင်လုံကိုတော့2019မေလမှာကျင်းပခဲ့တာဖြစ်ပါတယ်ရှင်
မဆူမွန်ပြောပြသွားတာဖြစ်ပါတယ်